NLD ကနေပြီးတော့ဗျံကျ60တွေကိုအတိုးမဲ့ငွေထုတ်ချီးတဲ့အစီအစဉ်စနေပြီလို့သိရတယ်ခင်ဗျာဆိုတော့အဲ့ဒီအကြောင်းနည်းနည်းလေးပြောပြပေးပါလားခင်ဗျာ
ပြီးခဲ့တဲ့ချင်းရွယ်လားကကျွန်တော်ဆန်းစုကြည်ရတယ်ကောကျွန်တော်တို့ခရမ်းဥတည်မဝင်ရဲ့နှစ်ပတ်လည်ပွဲသွားရင်လည်းဒီမှာအမျိုးသမီးတူနဲ့တွေ့တော့တို့ဆိုတာဘယ်လိုအခက်ခဲတွေရှိတယ်သူမေးလိုက်တဲ့အခါမှာအေးဟိုအိမ်ကိုရောက်နေကြအမျိုးသမီးကသူစားရုံတကြီးခက်ခဲတယ်ဒါတော့သူကဈေးရောင်းခြင်းဖြည့်ခြင်းနဲ့စိတ်ယုံနဲ့မှလုပ်တယ်ဆိုတဲ့အခါမှာတို့ဆိုတာအဆင်ပြေလာလို့ပြီးတော့မပြေဘူးပေါ့နော်သူတည်ပြတာတော့ဘာကြောင့်မပြေလဲဆိုရင်သူကလေးပြန်လို့ကို20တောင်းနဲ့ယူရတယ်ဈေးကောက်ကောက်တယ်နောက်ပြီးဥပစာကုန်ပေါ့အေးဒီအိမ်ရှိတယ်မှာထွက်ရင်အိမ်ရှင်တွေကအကောက်ကောက်တယ်အဲ့တည်းကို၃မျိုးတော့ပြရတဲ့အခါမှာသူအမျက်ငုံရှိတော့ဆိုတော့သူကအိမ်မှာအတိုးမဲ့ချင်းမယ်ဆိုတော့အေးဥတိမောင်ရဲ့နှစ်ပတ်တည်းမှာသူကဆုံးဖြတ်ပြီးတော့အေးနေရကြတော့တာမပြုတ်ရာပြည့်စီရဈေးတဲ့တူလုပ်ဖို့လမ်းညွှန်ပါလား
ဟုတ်ကဲ့ဒီကြံကြံကတော့ဘလို့ဖြစ်လာတာလဲခင်ဗျအ
ေးနေရတော့အေးသူဒီမှာအကဲဦးဝင်းတင်ကပြောပြတာတော့ကိုတော့လည်းတော်တာဆွေရအဲ့လိုပဲလုပ်ခဲ့တယ်ဒီလမ်းပေးဈေးတဲ့တူပေးတယ်ပြန်ဆက်တယ်ဒီလမ်းပေးဈေးတဲ့လေးတွေကမလိမ်ဘူးပေါ့သူတော့ဥစမ်းတတ်နေတယ်
ဆိုတော့အဲ့ဒါနဲ့အန်တီတို့ကဘလို့စပြီးအကောင့်ထယ်ပေါ်ခဲ့လေခင်ဗ
ျစပြီးတော့ယူရတော့ဒုတိယစာကိုတရက်ကိုတစ်လောက်2000ပေးမယ်ဆိုလို့လုပ်တယ်ဒါပေမဲ့တကယ်လို့ဈေးတွေကျွန်တော်ယူုံခေါ်လိုက်တဲ့ခါမှာသူက50လောက်ပဲလာရေးတယ်အဲ့ဒါအုပ်စုခေါင်းဆောင်လေး10ယောက်တက်လာတယ်သူ့ရဲ့နောက်မှာလူ9ယောက်စီရှိတော့သူ50ကိုကျွန်တော်တို့ကဖေဗရူလာ10ရက်နေ့ကစပြီးတော့စချီသွားပါပြီစချီတော့တရက်ကို2000ပေးတယ်တနည်းကို900ပြန်သွင်းရတယ်ဖေဗရူလာကတော့အကုန်အောင်နေတယ်အကုန်သွင်းနိုင်တယ်ဟုတ်ဒါမတ်လတည်းကိုစကူတော့ဒုတိယလာမစားချင်းနေပါလေကြည့်တော့ကျွန်တော်လုံးဝအတိုးမယူဘူး6လလုံးလုံးကျွန်မမယူ6လပြည့်တဲ့ခါကျရင်စာရွက်စာတမ်းကိုတခါကြီးလေးနည်းနည်းပဲထည့်ခိုင်းမယ်အဲဒါတာမွေစီရာပြည့်စားစပြီးစမ်းတတ်တာပါဒါအောင်မြင်သွားလို့ရှိရင်တခြားလူတွေမျိုးတွေမှာဆက်ပြီးတော့လုပ်ဖို့ရှိပါတယ
်ဒီလိုမျိုးငွေထုတ်ချီးတဲ့ခါမှာလက်တွေ့မှာရောဘလို့အခက်ခဲတွေတွေ့ရလဲခင်ဗ
ျဥဒါဦးစိုးအချက်နဲ့ချက်တွေ့ရတယ်ကျွန်တော်ကအင်းနေရတော့အမားတော့ဒီဗဟန်းမျိုးနယ်ကအလှူကိုသွားတဲ့အတွက်သူအင်းနာစီကိုယူလိုက်တာဟုတ်နောက်ပိုင်းဆိုလို့ရှိရင်သူကပြန်လေကုန်ကြတာတော့အချက်နှစ်ချက်ရှိတယ်အမျိုးသမီးတွေကတစ်ချက်ကသူ့ရဲ့ကျမကြီးကြောင့်ပြဿနာပြန်ကုန်တာပေါ့နေ့ကျန်တော့မသွင်းနိုင်တာရှိမယ်နောက်တစ်ချက်ကျတော့သူကကြောက်အချစ်ကြရင်ကြောက်အပ်တဲ့ဈေးတွေပါရှိတော့နောက်မျိုးလေဆိုရင်ကျွန်တော်ကဖွင့်ထားတဲ့ကြောင်းတွေပေါ့နော်ခြားဥပမာဆိုင်တာဆိုရင်ကျွန်တော်စီရောက်အနေရောက်အမေအိမ်ဆိုတာဖွင့်ထားတယ်လေဒီကြောက်စီဒီအမျိုးသမီးပြန်ကြအမျိုးသမီးတွေရဲ့သားသမီးတွေကိုကြောက်အပ်စေတက်တာအောင်မယ်ဒါပေါ့စဉ်းစားရတယ်နောက်မနေ့ကဒေါက်တာတင်မျိုးဝင်းဆွေးနွေးကြတော့တကယ်လို့အဲ့ဒီပြန်တက်ရသေးတဲ့ရဲ့ကျမကြီးအတွက်လိုအပ်လို့ရှိရင်သူ့စေယုံပါသူအခမဲ့လုပ်ပေးမယ်။ဒါဆိုတော့သူ့ရဲ့ငွေယူပေါက်ပေါ့နော်။ကံပြီးတော့လာပေါ့။အဲ့လိုနေနဲ့နောက်တစ်ခါကျလို့ရှိရင်ဒါပထမဆုံးတွေ့နေဦးဒါတော့ကျွန်တော်ကပေါ့ပေါ့တာမွေပေါ့နော်။ဒါကျွန်တော်ကသူ့ရှိတာတဲ့အတွေ့အကြုံပေါ့နော်။
အဲ့တော့နောက်တစ်ခုကျွန်တော်တို့ကြတာအခုဒီဈေးတွေပေါ့နော်။အများစုကဒီနှလုံးထီသုံးလုံးထီတွေလည်းထိုးနေကြတယ်ပေါ့နော်။အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့စိတ်ပိုင်းဆိုင်ရာဒီကုစားမှုတွေပေးဖို့ NLD ကလည်းအစီအစဉ်တွေစွန့်နေတယ်ပါ냐ဆိုတာလည်းကြားရတယ်ခင်ဗျ။အဲ့တော့အဲ့ဒီအစီအစဉ်ကိုလည်းအန်တီနည်းနည်းပြောပြပါလားခင်ဗျာ
ဒီအမျိုးသမီးရဲ့ပြဿနာရှာတယ်လို့သူကယူပေါက်ဖြစ်နေတာရှိတယ်ဆိုတော့သူကနှလုံးကြီးထိုးတာလို့သုံးလို့ရှိတဲ့အခါမှာဒုစွနေတဲ့ဒီလိုအမျိုးသမီးတွေရဲ့စိတ်ဓာတ်ကိုပြောင်းဖို့ပေါ့နော်ဒီလိုလွယ်လွယ်နဲ့ရတဲ့ဒီဟာမကောင်းဘူးနောက်ပြန်ပြီးတော့ကုန်ဝါတာတွေကလည်းဟိုကိုယ့်အတွက်ဆိုးတယ်ဆိုတာသိစေချင်လို့မနေ့ကကျွန်တော်စိတ်ပညာတင်တန်းဆိုပြီးတော့ကျွန်တော်တို့ဆက်ကြောက်ကိုတက်ခိုင်းပါတယ်ဒါကကျွန်တော်ကပြန်ပြီးတော့မြို့နယ်အမျိုးသမီးတွေပြန်ပြီးတော့ကိုဆင့်ပေါ်ရမယ်။အော်ဈေးတွေပြန်ပြီးတော့ကျွန်တော်ဟောပြောရမယ်။အဲ့ခါမှာကျွန်တော်မလေးတော်ကတော့ဟိုဒေါက်တာတင်မျိုးဝင်းရဲ့ပေါ့နော်။ရုံးကမ်းမှာပေါ့။ဟုတ်ပြီ။ငါသက်တမ်းရုံးကမ်းမှာစိတ်ဆရာဝန်နဲ့စာယူပို့ချပြတာဖြစ်ပါတယ်။တပတ်ကို2ရက်တင်းနင်းလာကြတာပါလေ။နော်။9နိုင်ခွဲနဲ့17နိုင်ခွဲကြည့်ပေါ့။မနေ့ကတော့ဒေါက်တာခက်ခိုင်းမှာပို့ချတယ်။ဦးလာမဲ့ကြတာပြီးမှဆိုရင်ဒေါက်တာစောစိတ်လင်းကပို့ချမှာဖြစ်ပါတယ်။ဒါကျွန်တော်3ဘတ်တင်တန်းပါ။3ဘတ်တင်တန်းမှာဒီမှာမနေ့ကတင်တာကြတော့အပေါ်ကမ်ဘလင်းလောင်းကစားပေါ့လောင်းကစားကဘယ်လိုကြောက်ဖြစ်လာလဲအပြော်လောင်းကစားတာလားဆွဲဝါတာလားဒါကြသူ့ဘလိုကုစားမလဲဆိုတာလေကျွန်တော်တို့ပူချပေးတာဖြစ်ပါတယ်။ဒါတိလို့နဲ့ကျွန်တော်တို့ဒီ7ယောက်ကတင်ထားပြီးပြီလို့ရှိရင်နောက်ပိုင်းကျောက်စီဆိုတော့ဒီဈေးတွေဒီငါတို့မျိုးသူဖွဲ့တို့ကျွန်တော်ပြန်ပြီးတော့ပူချပေးလို့တယ်ဒါတော့ဆန်းစုကြည်ရဲ့အစီအစဉ်နဲ့မနေ့ကစပြီးဖြစ်ပါတယ်
။ဟုတ်ကဲ့အန်တီရေအခုလို့ပြောပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျ။